ရလက်ကိုဒီကနေ့ချေညာခဲ့တာမှာကနဦးရလက်တွေရတော့လက်ရှိသမ္မတအက်စထရာဂါနီကအနိုင်ရပြီးတော့သမ္မတဖြစ်တဲ့ဒုတိယကြိမ်နောက်ထပ်၅နှစ်ထမ်းဆောင်ဖို့ရွေးချယ်ခံရပါတယ်။အောက်ခံနိုင်ငံရဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲကအချိန်တော်ကြာနောက်နေ့ကြန့်ကြာနေတဲ့ဒီရွေးကောက်ပွဲရလက်ကိုကပူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ချေညာခဲ့တာဖြစ်ပြီးတော့ရလက်တွေရတော့သမ္မတဂါနီကစုစုပေါင်းမဲရီအတွက်တင်းစမ၈တန်းနဲ့ကမဲရီအတွက်50.64 ရာခိုင်နှုန်းရရှိခဲ့တယ်ဆိုပြောပါတယ်။သမဂါနီရဲ့အဓိကပြိုင်ဘက်ဖြစ်တဲ့အဗ်ဒူလာကတော့မဲရီအတွက် 39.5 မိနစ်ရာခိုင်နှုန်းရရှိခဲ့ပြီးတော့ကျန်တဲ့မဲတွေကိုတော့တခြားကိုယ်စားလှယ်တွေကရခဲ့တာဖြစ်တယ်လို့အောက်ခံရွေးကောက်ပွဲကော်မရှင်အကြီးအကဲဟာဝါအလမ်နူရစ်တာနီကပြောပါတယ်။ငင်းပွားစရာတွေဖြစ်နေတဲ့အောက်ခံသမဂါရွေးကောက်ပွဲကိုစက်တင်ဘာ28ရက်နေ့ကကျင်းပခဲ့တာဖြစ်ပြီးတော့ခဏဦးရလက်တွေကိုအောက်တိုဘာ19ရက်နေ့ကထုတ်ပြန်ဖို့မူလကစီစဉ်ထားပေမဲ့အဗ်ဒူလာဘက်ကနေဒီရွေးကောက်ပွဲအတွက်မှာမဲမသမားမှုတွေရှိခဲ့တယ်လို့ဆွဆွဲရာရဲ့နောက်တခြားအနည်းပညာပိုင်းအခက်ခဲတွေကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့မဲရလက်တွေကြီးညာဖို့အခုလိုကြန့်ကြာနေခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်အကြီးအကဲကတော့သူတို့အနေနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုရိုးရိုးသားသားဖွင့်လင်းမြင်သာမှုရှိရှိတာဝန်ယူမှုရှိရှိသစ္စာရှိရှိသတ်သိရှိရှိလှုပ်ဆောင်ခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံမှာဒီမိုကရေစီဆက်လက်ဖော်ဆောင်နိုင်အောင်မဲဆန္ဒရှင်တွေရဲ့မဲတမဲချင်းစီကိုလည်းလေးလေးသားသားလှုပ်ဆောင်ခဲ့တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ။